အစ္စရေးနဲ့ပါလက်စတိုင်းကြားမှာဒီအပြစ်ခတ်ရဲ့ဆဲရေးအချိန်တိုးခဲ့ပြီးတော့နိုင်ယွိုင်းအကြမှာပဲဂါဇာကမ်းမြောင်ဒေသမှာလေကြောင်းတိုက်ခိုက်မှုကိုလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ဘက်ကပြောလိုက်ပါတယ်။ပါလက်စတိုင်းတို့ဘက်ကရော့ကက်ဒုံးနဲ့ပစ်ခတ်မှုကိုလက်တုံပြန်တဲ့အနေနဲ့လုပ်တာလို့ဆိုပါတယ်။ဂါဇာမှာရှိတဲ့အကြမ်းဖက်နေရာတွေအပေါ်ပစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ကကြာသပတေးနေ့အစောပိုင်းမှာပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းလက်နက်ကိုင်ဟားမတ်အဖွဲ့ကြား82နာရီအပြစ်ခတ်ရဆဲမှုကုံဆုံးခံပြီးဗုဒ္ဓဟူးနေ့နောက်ပိုင်းမှာပဲအစ္စရေးဘက်ကဒီရော့ကက်ဒုံးလက်နဲ့၃ခုထက်မနည်းကျလာတယ်လို့ဆိုပါတယ်။အပြစ်ခတ်ရဆဲမှုကို၅ရက်ထပ်တိုးဖို့ဟားမတ်အဖွဲ့ဘက်ကသဘောတူခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကအီဂျစ်နိုင်ငံမှာပြောခဲ့ပြီးမှပဲအခုလိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ပြောတာပါ။အာရဗ်နိုင်ငံတွေဒေတာရင်းနဲ့နိုင်ငံတကာကအပြစ်အဝထောက်ခံတဲ့နောက်ဆုံးသဘောတူညီမှုတွေရလာမဲ့ဒီသတင်းပတ်တွေနောက်ဆုံးသဘောတူညီမှုတွေကိုလာမယ့်သတင်းပတ်တွေမှာရမယ်လို့မျှော်လင့်တဲ့အကြောင်းပါလက်စတိုင်းညှိနှိုင်းရေးမှူးကပြောပါတယ်။အပြစ်ခတ်ရဆဲရေးအချိန်တိုးတာနဲ့ပတ်သက်လို့အစ္စရေးတာဝန်ရှိသူတွေဘက်ကတော့တစုံတရာပြောဖို့ညှင်းခဲ့ပါတယ်။တလားလောက်အတွင်းမှာလူပေါင်း 2,000 ကျော်သေဆုံးရတဲ့အပြန်အလှန်ပစ်ခတ်နေမှုတွေရေရှည်ရပ်သွားအောင်လို့အစ္စရေးနဲ့ပါလက်စတိုင်းလက်နက်ကိုင်ဟားမတ်အဖွဲ့အကြားသဘောတူညီမှုရရှိဖို့အတွက်ဂျားဝင်ညှိနှိုင်းပေးနေသူတွေဟာအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဆွေးနွေးနေကြတာဖြစ်ပါတယ်။ဆက်လက်အပြစ်ခတ်ရဆဲထားဖို့ဆွေးနွေးနေကြတဲ့ဗုဒ္ဓဟူးနေ့အစောပိုင်းတုန်းကပဲဂါဇာကမ်းမြောင်ဒေသဘက်ကပစ်လိုက်တဲ့ရော့ကက်ဒုံးကြီးတစ်ခုအစ္စရေးတောင်ပိုင်းကိုကျခဲ့ပါတယ်။ဟားမတ်စစ်သွေးကြွားတွေကတော့သူတို့ပစ်တာမဟုတ်ဘူးလို့ညင်းခဲ့ပါတယ်။အစ္စရေးတောင်ဝင်ရှိသူတွေဘက်ကလည်းတစုံတရာထိခိုက်မှုမရှိဘူးလို့ပြောကြားခဲ့ပါတယ်ရှင်။